ကမ္ဘာကျတဲ့အခြေအနေအများကြီးထဲမှာရိုဟင်ဂျာလူမျိုးတွေရဲ့အတ္တဒုက္ခကိုမမေ့ကြဘူးနိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကူညီဖို့အတွက်ရောအရှေ့နိုင်ငံတွေပေါ်ဝင်တော့ဝင်ပို့လျှော့ချဖို့အတွက်ပါရမကူပို့ပြီးလိုအပ်နေတယ်လို့မဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ်မြန်မာနိုင်ငံတွင်မှာလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေပြီးအာဖဂန်နစ္စတန်ယူကရိန်းနဲ့အရှေ့နယ်ပိုင်းဒေသကအကြက်တဲတွေကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီတွေကပို့လို့ခက်ခဲလာနေတယ်လို့လည်းမစ္စတာဂရန်ဒီကဘန်ကောက်မြို့မှာကျင်းပတဲ့အစည်းအဝေးမှာပြောကြားပါတယ်ဒီအစည်းအဝေးကိုဘင်္ဂလားဒေ့ရှ်၊ဗြိတိန်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ကကိုယ်စားလှယ်တွေနဲ့ရိုယာဥဆောင်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်မြန်မာကိုယ်စားလှယ်တော့မပါဝင်ခဲ့ဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဘာဘာဘဲလော့စ်ကပြောပါတယ်ကုလသမဂ္ဂလိုအပ်တယ်လို့ခန့်မှန်းထားတဲ့ရမမွေရဲ့၄၀ရာခိုင်နှုန်းပဲရရှိပါသေးတယ်လို့လည်းအစည်းအဝေးမှာတင်ပြသွားခဲ့ပါတယ်ပြည်ထောင်ငံကရိုဂျာဒုက္ခဒေတွေအတွက်ပေါင်း၄.၅သန်းအမေရိကန်ဒေါ်လာအထက်၅.၅သန်းထက်ဝင်ကြောင်းပြည်ထောင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်